ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ထဲကနေလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တချို့နှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံရဲ့အပြစ်ရငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ UNFC ရဲ့ရည်တည်ချက်တွေကိုပြန်လည်တုံ့တက်ဖို့လိုပြီးလို့ UNFC ကောင်ဆောင်ဟောင်းတူကပြောလိုက်ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ22ရက်နေ့ကစတင်ကျင်းပတဲ့ UNFC ဒုတိယအကြိမ်ညီလာခံမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့ကြီးတခုဖြစ်တဲ့ KIO ကချင်တပ်ဖွဲ့နှုတ်ထွက်သွားသလို WNO ဝအမျိုးသားအဖွဲ့ချုပ်လည်းနှုတ်ထွက်သွားကြတာပါဒီမတိုင်ခင်လွန်ခဲ့တဲ့နှစ်နှစ်2015ခုနှစ်ထဲမှာတအောင်းပလောင် TNLA တပ်ဖွဲ့နဲ့ MMDA ကိုကန့်တပ်ဖွဲ့တို့နှုတ်ထွက်ခဲ့ပြီဖြစ်ပါတယ် KNU ကရင်လက်နက်ကိုင်အဖွဲ့ဟာလည်း NCA မှာလက်မှတ်မထိုးခင်ကတည်းကသူတို့သဘောနဲ့သူတို့နှုတ်ထွက်ခဲ့ပါတယ် UNFC တွေကနေအခုလိုလက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေတစားစားနှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံမှာအပြစ်ရငြိမ်းချမ်းရေးလမ်းစဉ်အောင်မြင်ဖို့ဆိုရင် UNFC ထဲမှာကြံနေတဲ့အဖွဲ့တွေရဲ့ချင်းချင်းဆုံးဖြတ်မှုပေါ်မှာမူတည်လိမ့်မယ်လို့ UNFC ခေါင်းဆောင်ဟောင်းပို့အမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့ခေါင်းဆောင်ဖြစ်တဲ့ဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ
်အခုပူပူလင်းလင်းနောက်ဆုံးနှုတ်ထွက်တာကတော့ CIO နဲ့ဝါပေါ့ဗျာတပည့်ရောဝါကနှစ်ဖွဲ့ပေါ့ဒီ UNFC ရဲ့ဒီဖွဲ့စည်းပုံကတော့ဘဝရတောက်ထွက်ခြင်းရယ်စာပို့တယ်ဆိုရင်ဒါနှုတ်ဆက်ပြီးတဲ့သဘောရှိပါတယ်။ UNFC ကဆုံးဖြတ်ပေးရမှာနှစ်ဖွဲ့ပဲကြံတာပေါ့။မွန်ပြည်ပြပါတီနဲ့ဒီ KMPP ပေါ့။ဒီဒီနှစ်ဖွဲ့ပေါ်မူတည်တာပေါ့။ဒီနှစ်ဖွဲ့ကတိုင်းပြည်သားတွေလိုလားနဲ့ပုံသဏ္ဍာန်နိုင်ငံလုံအောင်ပြန်လည်းရောက်နိုင်အောင်တော်တော့သူတို့ချင်းချင်းချင်းနဲ့လုပ်မယ်ဆန္ဒ
။ UNFC တပ်ပေါင်းစုတွေကနေလက်နက်ကင်အဖွဲ့တွေအခုလိုနှုတ်ထွက်သွားရတဲ့အကြောင်းရင်းကိုလည်းဗိုလ်မှူးခွန်ဦးကကအခုလိုသုံးသပ်ပါတယ်။
နာမည်ပပဝင်းကျင်မှာရဟတ်စီနေနဲ့ရှိမတိုးနိုင်နောက်လည်းမဆုံးနိုင်ပါဗျာဒီနေဘွဲတွေကပြတ်ပြတ်ပါပါမရှိတဲ့အခါကျတော့ဒီမြောက်ပိုင်းအဖွဲ့စည်းဘက်ကချင်းကတာပို့ပြီးတော့မြန်တယ်လို့ဖြစ်နေတာအဲကြောင့်မြောက်ပိုင်းအဖွဲ့စည်းတွေချင်းကမှုနောက်တရုတ်ရဲ့တံပိုးမှုကိုကြည့်ပြီးတော့နာမည်လေအလားအလာပို့ကောင်းတဲ့အတွက်ကိုအခုကြောင်းကြတာလည်းဖြစ်နေတာပါ
အဲ့တော့ဒီ UNFC ထဲမှာအခုထွက်သွားတဲ့အဖွဲ့တွေပြန်လဲပေါင်းစည်းရေးအလားအလာကိုဘယ်လိုမြင်မိပါလဲ
။အာမရှိဘူးဗျ။ထွက်သွားတဲ့အဖွဲ့ကတော့ပြန်ပေါင်းသွားတာမလွယ်ဘူ
း။ဒါ
ပေမဲ့ပြန်ပေါင်းနိုင်တာတခုပဲရှိတာက NCA လက်မှတ်ထိုးပြီးလို့ရှိရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်ထဲမှာအတူတကွပြန်လုပ်နိုင်တဲ့အခြေအနေမျိုးတော့ရှိပါလား
။လက်နက်ကင်တိုင်းသားတပ်တွေ UNFC တွေကအခုလိုနှုတ်ထွက်သွားတာကြောင့် UNFC တပ်ပေါင်းစုကိုအားနည်းသွားစီတယ်လို့ဖက်ဒရယ်အရေးလှိလာနေတဲ့ဂျာမနီအခြေစိုက်ဆိုင်းဝမ်ဆိုင်းကရှုမြင်ပါတယ
်အင်းပြိုကွဲပြီလားဆိုလို့ရှိတော့ဥစ္စာပေါ့ officially တော့မပြိုကွဲဘူးအာနေသားသလားဆိုတော့အာနေသားတယ်ဒီ SSPP ကတော့ UNFC ရလက်တော့မထက်ဘူးဒါပေမဲ့ပန်ဆန်း alliance နဲ့လက်တော့ဝင်နေတယ်တကယ်လို့ SSPP ကဆက်နေမယ်ဆိုလို့ရှိရင် UNFC ရအဲ့လောက်ကြီးအာမနေသေးဘူးလို့ပြောလို့ရတ
ယ်ဒါဆိုရင်ဘယ်အချိန်မှာဘယ်လိုအချိန်တွေအောက်မှာမြန်မာနိုင်ငံရဲ့ငင်းငင်းရေးလုပ်ငန်းစဉ်အောင်မြင်လာမှာပါလေဗိုလ်မှူးကြီးခွန်ဦးကကတော့အခုလိုမြင်ပါတယ
်ဒီအချိန်ကတော့ပြောရဆက်တယ်ဗျအချင်းချင်းကတော့နားလည်လို့ရတယ်ပမာဒီဒီငင်းငင်းရေးမှာတော့အားလုံးကတော့ပါလာကြမှာပဲဘယ်သူမှတော့ဆက်ဆက်တိုက်ဖို့တော့အကြောင်းမရှိဘူးဒီပါလာမဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေအပြစ်မှာပေါ့ဗျာကိုလိုချင်တဲ့နိုင်ငံရေးအစင်တာကိုလိုချင်တဲ့ပြည်နယ်အစင်တာအဲဒီရကျင်တဲ့ line เนี่ยမတူတဲ့ခါကြတော့စဉ်းစားတဲ့နေရာနည်းနည်းကွာတာသို့တော်လည်းပဲမြောက်ပိုင်းက NCA လမ်းကြောင်းမဟုတ်ဘူးလို့မပြောတော့ဘူး NCA ကိုလိုအပ်တယ်လို့ပြုပြင်ပြောင်းလဲပြီးတော့ပါလာမယ်ဆိုပြီးတော့ NCA ပေါင်းလဲရပဲဆက်သွားမယ်ပုံမျိုးတော့လေကံပြောင်းသွားတာကြားရတယ် US ရဲ့အုပ်စုကလည်းဒီလိုပဲကြ NCA လမ်းကြောင်းပဲသွားမယ်လို့ပြောပေမဲ့သူတို့ all inclusive ဆိုတော့ခံလိုက်ပြီကြဒါကြောင့်ဒါတွေကိုပြန်ပုံသပ်ပြီးရင်တော့2019ထဲမှာတော့အားလုံးပေါ့အမျိုးမျိုးရှိရှိနဲ့ရှိတိုးနိုင်တဲ့နည်းတော့ရလာမယ်လို့တော့ကျွန်တော်ယူဆတယ
်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့21ဖွဲ့ရှိပြီး NCA ပြည်အစာချုပ်ကိုလက်မှတ်ထိုးရတာ10ဖွဲ့သာရှိသေးတာပါ UNFC ဦးဆောင်တဲ့အဖွဲ့တွေနဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းအဖွဲ့တွေကတော့အစိုးရတပ်မတော်တို့နဲ့ညှိနှိုင်းဆွေးနွေးနေစေဖြစ်ပါတယ်ခင်ဗျာ